NLD ပါတီအနေနဲ့အတိုက်ခံအဖြစ်နဲ့နှစ်ပေါင်းများစွာနေလာခဲ့ပြီးတော့မှအယက်သားအစိုးရတရားအဖြစ်ရွေးချယ်ခံခဲ့ရတာဟာဒီကနေ့မှနှစ်နှစ်တည်းပြည့်ခဲ့ပါပြီ။ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ Federal ပြည်ထောင်စုနိုင်ငံအသစ်ထူထောင်နိုင်ဖို့စစ်မှန်တဲ့ဒီမိုကရေစီစနစ်နဲ့လူ့ခွင့်ရေးတွေအပြည့်အဝအကောင်အထည်ဖော်နိုင်ခဲ့ပါသလား။2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်နေရတဲ့အယက်သားအစိုးရဘလို့အခက်အခဲစင်ခုံမှုတွေနဲ့ရင်ဆိုင်နေရတုံးပါလေရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့အစိုးရနဲ့လွတ်တော်အပေါ်သုံးသက်ချက်အမြင်အမျိုးမျိုးကိုမတ်စုမုံကစူးစီးတင်ဆက်ထားပါတယ
်ဟုတ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလ10ရက်နေ့ကမြန်မာနိုင်ငံမှာအယက်သားအစိုးရတရက်ပေါ်ထွန်းလာနိုင်တဲ့အထိမဲဆန္ဒနဲ့အသီးသီးကနေဆန္ဒမဲအများစုနဲ့အနိုင်ရအောင်လို့ပြည်သူလူထုတရက်လုံးကတခဲနဲ့မဲပေးရွေးချယ်ခဲ့ကြတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပခဲ့တာဒီကနေ့2018ခုနှစ်နိုဝင်ဘာလ10ရက်နေ့မှာဆိုနှစ်နှစ်တင်တင်ပြည့်သွားပြီဖြစ်ပါတယ်ဒီလိုနှစ်နှစ်ပြည့်သွားတဲ့အချိန်2015ရွေးကောက်ပွဲရလဒ်နဲ့အစိုးရတရက်ဖွဲ့စည်းနိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့သူတို့ရွေးကောက်ပွဲတုန်းကအောင်နိုင်ရေးကြွေးကြော်သံတွေနဲ့အာမခံချက်တွေကိုအပြည့်အဝအကောင်အထည်မဖော်နိုင်ခဲ့သေးဘူးလို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအေးက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်မြင်တဲ့အတိုင်းပြောရရင်ဝေဝါးနေတယ်လို့ကျွန်တော်ထင်တယ်ကအထူးသဖြင့်ပေါ့နော်ပြည်လူထုရဲ့ကြားထဲမှာလည်းရေရာရာမရှိတဲ့အနာဂတ်ကိုရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေလို့ပဲပြောလို့ရပါတယ်နောက်တစ်ခုကရွေးကောက်ပွဲကြီးညာဆန္ဒနဲ့ကြွေးကြော်ခဲ့တဲ့အချက်၃ချက်ရှိပါတယ်ဒါကတော့ပြည်သူ့ပုံခြေကဥပဒေပြင်မယ်2008ပြင်မယ်ဆိုတဲ့ကိစ္စရဲ့ငင်းငယ်တိဆောက်မယ်ဆိုတဲ့ကိစ္စရဲ့ပြောင်းဝင်စမွေးဆိုတဲ့ကိစ္စတွေဒီကိစ္စတွေပေါ်မှာတော့ပြည်ပြည်မတိုးတက်လာတာတော့မရှိဘူးကြ။တွတ်တော်တော့ရှိရရှိတော့ပေါ့ကြ။တွတ်တော်မှလည်းဆွေးနွေးကြရတယ်ပြတော်တွေ့ပါရယ်။ဒါပေမဲ့ကျွန်တော်တို့ကလေလူထုကြားထဲမှာစုတ်ခါသွားစေတဲ့ဆွေးနွေးမှုမျိုးပေါ့နော်။ပြင်းနဲ့ပတ်သက်ပြီးတော့တွတ်တော်ကြိုးပမ်းတာမျိုးဒါမှမဟုတ်ရှိငင်းငယ်ဖြစ်စင်တဲ့ပတ်သက်ပြီးတွတ်တော်ကနေပြီးတော့မတိတိကျတော့ပေါ့ကြ။ဟိုဖြစ်စေခြင်းနဲ့ဆန္ဒမျိုးပေါ်ပြလာမျိုးအားနည်းတယ်ကြ။အခုတွတ်တော်နဲ့အစိုးရကြားတော့ check and balance ဆိုတော့ရှိရမယ်လေ။အော်ဒီ check and balance ဆိုတော့ပျောက်နေတယ်ကြ။ဒါပေမဲ့ဒါတွေကစိတ်သက်ကြစရာအားငယ်ကြမှုပေါ့နော်။အရသာအစိုးရအနေနဲ့လည်းအခက်အခဲတွေအများကြီးကြုံတွေ့ရတဲ့အခြေအနေကိုကျွန်တော်တို့နားလည်တယ်စာနာတယ်။သို့တော်လည်းနှစ်နှစ်တာကာလတော့ပြန်ပြီးတိတိကျကျပြန်သုံးသပ်အသင့်နဲ့ကြီးကြောင်းနေခြင်းတွေကိုကျွန်တော်မြင်တယ်။နောက်တစ်ခုကပြည်လူထုရဲ့အကြံဉာဏ်ပြည်လူထုရဲ့အသံတွေကိုများများနားထောင်ဖို့လိုမယ်လို့မြင်တယ်။မဟုတ်ဘူးဆိုရင်တော့အခြေအနေသိပ်ပြီးတော့ဟိုကောင်းနိုင်မယ့်အလားတူတန်ကိုကျွန်တော်မမြင်ဘူးကြ။
2015ရွေးကောက်ပွဲတုန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအပါအဝင်လူ့ခွင့်ရေးနဲ့ဒီမိုကရေစီစံနေနဲ့မညီညွတ်တဲ့ဥပဒေတွေပြင်နိုင်ရေးအယက်သားအစိုးရနဲ့လွှတ်တော်အပေါ်မှာမျှော်လင့်ချက်များစွာထားခဲ့ကြပေမဲ့ဒီလိုမျိုးဒီမိုကရေစီစနစ်နဲ့မလျော်ညီတဲ့ပုံမှန်66ဂါကြီးလိုဥပဒေမျိုးတွေကိုဖျက်သိမ်းပစ်နိုင်မှုတက်ကြွလှုပ်ရှားသူတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေဘက်ကစ조사ခဲ့တာတွေကလည်းအရာမရောက်ဘူးဖြစ်နေတော့မယ်လို့မီဒိုအဖွဲ့ကအမှုဆောင်ဒါရိုက်တာမထထိုင်အောင်ကပြောပါတယ်။
ကျွန်တော်တို့ဒီ November 10ရက်နေ့ပေါ့နော်ဟိုအရင်နေ့ကစပြီးတော့ဒီအစိုးရလက်ထက်မယ်ဆိုတော့ဟိုအရင်မျှော်လင့်ထားတာတွေရှိပါတယ်။ကျွန်တော်တို့ဟိုအကောင့်ဘက်ကနေပြီးတော့ပေါ့နော်ဟိုပို့ပြီးတော့ဒီလိုမျိုးအရက်ဖက်အဖွဲ့အစည်းတွေနောက်ပြီးတော့ကျွန်တော်တို့လိုမျိုးတက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့ပို့ပြီးမျှော်လင့်ချက်တွေတော့အများကြီးတော့ထားထားပြီမဲ့လေကျွန်တော်တို့မျှော်လင့်ထားလိုမျိုးဟုတ်ပဲနဲ့ပေါ့နော်ဟိုကျွန်တော်တို့နဲ့ဒီအစိုးရကြားမှာဟိုတရားမဲ့တရား engagement တွေပေါ့နော်အဲ့ဒီအပိုင်းတွေကကျွန်တော်တို့ဒီမျှော်လင့်ထားသလောက်ဟိုစိတ်နဲ့အားရမှုမရှိခဲ့တာလေးတွေတချို့တော့ကျွန်တော်တို့တွေ့ပါတယ်ဖြစ
်ဒါအပြင်ငြိမ်းချမ်းတည်ငြိမ်ပြီးတော့ Federal ပြည်ထောင်စုစနစ်ပေါ်ထွန်းလာအောင်ကြိုးပမ်းမယ်ဆိုတဲ့အယက်သားအစိုးရလက်ထက်မှာတော့စည်ရေးပဋိပက္ခတွေကတင်းမာနေစေမှုစစ်ပြေးဒုက္ခသည်တွေရဲ့အရေးကလည်းရွေးကောက်ပွဲနှစ်နှစ်ပြည့်ဒီခုချိန်ထိရတံမအေးစရာဖြစ်နေတော့မယ်လို့စစ်ပြေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ကိုမိုးကပြောပါတယ
်ဒီလိုစစ်ပွဲတွေနဲ့ကြားထဲမှာဟိုဒုက္ခရောက်တဲ့သူတွေကတော့အများကြီးရှိနေတော့မော်နော်ဒီဈေးမှာဘဝမလုံခြုံမှုတွေစိတ်ပဲဆိုင်ရာမလုံခြုံမှုတွေကတော့အများကြီးကျွန်တော်တို့ကြုံတွေ့နေရတော့ပဲအဲ့တော့ NLD ဆိုတာနည်းနည်းအတွင်းထဲမှာဒီကိစ္စတွေကိုတိုက်နေပြီလေအစိုးရတွေအနေနဲ့ကတော့ဖြစ်ရောက်တဲ့ကူညီဆောင်ရွက်မှုတွေမရှိဘူးဗျဥပမာစစ်ပွဲတွေဖြစ်လာလို့စစ်ဘေးကြောင့်ဒုက္ခသည်တွေကြောင့်မို့လို့သွားပြီးတော့မှဟိုပေါ့နော်ဘယ်လိုပြောမလဲစာနာရေးကတော့ကူညီတိုင်းတော့တာမျိုးရှိတယ်ဘဝလုံခြုံမှုတွေအတွင်းထဲတော့ဒီစစ်ပွဲတွေရဆိုင်သွားဖို့ဆိုတဲ့ကိစ္စတွေကတော့ပြည်ထောင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးဖြစ်ရောက်တဲ့ကူညီမှုမျိုးအဲ့တော့ဒီနေ့ဒီချိန်ထိမရှိသေးတာကိုကျွန်တော်တွေ့ရပါဗ
ျ။ရခိုင်ရေးလိုနိုင်ငံတကာဖိအားတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းအယက်သားအစိုးရကိုအကြက်သေးဖြစ်စေတဲ့အနေအထားကိုနားလည်နိုင်မိမယ်လို့ NLD ဦးဆောင်တဲ့အယက်သားအစိုးရနဲ့လွှတ်တော်အနေနဲ့ပြည်သူရဲ့အတန်ကိုနားထောင်ဖို့နဲ့ပကတိအခြေအနေကိုပြန်သုံးသပ်ဖို့လိုပြီးလို့လည်းကိုမြာရေးကအကြံပြုပါရယ်အထူးသဖြင့်ပြည်သူတွေကမဲပေးရွေးချယ်လိုက်တဲ့ NLD အစိုးရလက်ထက်စီးပွားရေးနိုင်ငံခြားရေးနှိမ့်နှံမှုအပါအဝင်အလုတ်ကိုင်ဖန်တီးရေးစတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာထင်သလောက်အကောင့်ထည့်ဖို့ဆောင်ရွက်နိုင်ခြင်းရှိသေးပေမဲ့လို့ပြည်သူအများကတော့သူတို့မဲပေးရွေးချယ်လိုက်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကတော့ရှိနေတော့မယ်လို့တုံ့တက်သူတွေကဆိုပါတယ်ရှင်
။မဆူမတင်ဆက်ပေးသွားတာဖြစ်ပါတယ်။